လက်ရှိမှာလျှက်စစ်တာသုံးဆွဲနိုင်မှုဟာတနိုင်ငံလုံးရဲ့50ရာခိုင်နှုန်းရှိပြီဖြစ်ပြီးလာမယ့်2030ပြည့်နှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့လျှက်စစ်ဓာတ်အား100ရာခိုင်နှုန်းရရှိနိုင်ရေးအတွက်ဆောင်ရွက်နေတယ်လို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကဒီဇင်ဘာလ13ရက်နေ့ကပြောခဲ့ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့50ရာခိုင်နှုန်းလျှက်စစ်ဓာတ်အားရရှိတဲ့ဆိုရာမှာနေ့စဉ်24နာရီဘိုအားပြည့်ရရှိတာမျိုးမဟုတ်သေးဘူးလို့ထောက်ပြသူကပြန်ပြင်းပြဲစွမ်းရင်အသင်တီထောင်သူဦးအောင်မြင့်ပါ
ကျွန်တော်ဒီခေတ်ကကျွန်တော်ကိန်းကနားနဲ့ဒီခုနလိုပေါ့နော်ဒီအချက်လက်လောက်ကိုပြောပြီးတော့ခွင့်ပြုရေးစကားပြောရမယ့်အချိန်မဟုတ်ဘူးတကယ်လက်တွေ့ကိုကြည့်ရမယ်လျှက်စစ်မီးရရှိရေးဆိုတာကမီးက24နာရီ9ရက်အပြည့်လာတာပေါ့နော်တဘောအားပြည့်လာတာပေါ့အဲ့ဒီလိုရမှကျွန်တော်ကတကယ်မီးရတဲ့ယူဆလို့ရတယ်လေကျွန်တော်သိနေတဲ့ဒီမြို့တော်တော်များများပေါ့ဒီမှာရန်ကုန်သားဆိုရင်မော်မင်ကျွန်းတော်လိုမြို့တွေမှာမိတ်ဆွေတွေရှိတယ်မီးရတာတော့ည30လောက်ရှိပြီးပြေဝါနဲ့ကလို quality ပြည့်လျှက်စစ်ကတော့မရသေးတာသိကြတယ်
အစိုးရက2021-2022ဘဏ္ဍာနှစ်မှာလျှက်စစ်ဓာတ်အားတနိုင်ငံလုံးအတိုင်းအတာနဲ့55ရာခိုင်နှုန်း2025-2026ဘဏ္ဍာနှစ်မှာ85ရာခိုင်နှုန်းနဲ့2030ပြည့်နှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့လျှက်စစ်ဓာတ်အားသုံးဆွဲနိုင်ရည်ရည်မှန်းဆောင်ရွက်နေတယ်လို့ဆိုပါတယ်2016ခုနှစ်ဧပြီလကနေဒီနေ့ထိလျှက်စစ်ကဏ္ဍမှာငွေကြေးဘီလီယံ2300ကျော်ရင်းနှီးမြှုပ်နှံပြီးလျှက်စစ်မဂါဝတ်900ကျော်ထပ်တိုးထုတ်လုပ်နိုင်ခဲ့သလို2022လမှာနောက်ထပ်မဂါဝတ်1000ကျော်ကိုထပ်မံထုတ်လုပ်နိုင်မှုစီစဉ်ဆောင်ရွက်ထားတယ်လို့လျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနရဲ့စီးရင်တွေအရသိရပါတယ်ပြည်ကနေနှစ်တွေကကရင်ပြည်နယ်မြဝတီမြို့ရခိုင်ပြည်နယ်မောင်နှောမြို့တွေကိုလျှက်စစ်ဓာတ်အားပေးနိုင်ခဲ့ပြီးတော့လာမယ့်2020မှာရှမ်းပြည်နယ်ကျိုင်းတုံဒေသကိုလျှက်စစ်ဓာတ်အားပေးပို့နိုင်မှာဖြစ်တယ်လို့သမ္မတဦးဝင်းမြင့်ကပြောခဲ့ပါတယ်။ဒါအပြင်မော်လမြိုင်ရေးဒဝဲဓာတ်အားလိုင်းကိုစတင်ဆောင်ရွက်ခဲ့ပြီးဖြစ်တဲ့အတွက်တနင်္သာရီတိုင်းဒဝဲဒေသကိုလျှက်စစ်ဓာတ်အားပေးနိုင်တော့မှာဖြစ်တယ်လို့ပြောပါတယ်။တနိုင်ငံလုံးကိုလျှက်စစ်ဓာတ်အားဖြန့်ဖြူးပေးနိုင်မှုအတွက်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာအလက်စားနဲ့သေးစားလျှက်စစ်ဓာတ်အားထုတ်လုပ်ဖြန့်ဖြူးရေးလုပ်ငန်းတွေကိုပုံမှုအားပေးဖို့လိုအပ်တယ်လို့လည်းသမ္မတကပြောပါတယ်တဖက်မှာလည်းပြည်နယ်တွေမှာရေကတာတိဆောက်ပြီးလျှက်စစ်ဓာတ်အားထုတ်လုပ်မှာကိုကန့်ကွက်တာတွေရှိနေပါတယ်ချင်းပြည်နယ်ပလဝါမြို့နယ်ကိုဖေရှိကျေးရွာအနီးမှာလျှက်စစ်မဂါဝတ်622ထွက်မဲ့စီမံကိန်းတင့်နဲ့မြောင်းမြို့နယ်စိုင်းတင်ကျေးရွာမှာလျှက်စစ်105မဂါဝတ်ထွက်ရှိမဲ့စီမံကိန်းနှစ်ကိုတိဆောက်ဖို့အစိုးရကလေးလာစမ်းစစ်မှုတွေလှုပ်ဆောင်နေပြီးဓာတ်တွေကိုဒေသခံအရပ်ဖက်အဖွဲ့အစည်းတချို့ကကန့်ကွက်မှုတွေရှိနေပါတယ်ချင်းမြချောင်းများစောင့်ကြည့်အဖွဲ့ဒုတာဝန်ခံကိုစီမွန်ကဒေသခံတွေအတွက်အကျိုးမရရှိနိုင်ပဲဒုက္ခသည်တွေပိုတိုးလာနိုင်တဲ့အတွက်လက်ရှိလေးမျိုးမြစ်ပေါ်မှာတည်ဆောက်မဲ့ရေကတာစီမံကိန်းကိုကန့်ကွက်တာလို့ပြောပါတယ
်ကျွန်တော်တို့ကဒီကတာမကျေတာတို့ပြီးတော့အမီမလို့ချင်တာတို့မဟုတ်ပါဘူးအခုလက်စီမဲ့ဒီဒေသကစစ်ဖြစ်နေတဲ့ဒေသပေါ်တော့စစ်ပြီးတော့ခရဲရှိတဲ့နေရာလေးဖြစ်တယ်ဒီကတာစစ်ပြီးတော့မှလို့ရင်တော့ဘူပြီးတော့မှဒေသခံတွေတို့ခါကြောက်မယ်တဲ့နိုင်ငံရေးအခြေအနေကအချို့မြေကဘဝဆူရကပဲဈာမယ်ပြီးသူလူထုကတော့ဘာမှချူခံစားမှုကြီးမမဘူးဆိုတော့တနည်းနည်းတချင်ချင်းကြရင်တော့ဘောနော်လို့ဖို့အခုလို့လို့ဆဲတော့မလို့ဖို့ကျွန်တော်တို့ကတောင်းဆိုချင်တာဖြစ်တယ်အဲ့ဒါပဲ
ပလဝမြို့နယ်မှာဆိုရင်ကျေးရွာတွေမှာမီးရရှိမှုမရှိသေးပဲမြို့ပေါ်မှာလည်းညဘက်သာအချိန်ပိုင်းနဲ့မီးရရှိနေတာဖြစ်ပါတယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းအတွင်းကကြောင်မဲတီဘောနဲ့နောင်ချုံမြို့နယ်တွေမှာရှိတဲ့နမ်တူမြင်းလို့ခေါ်တဲ့မြင်းငယ်မြစ်ပေါ်မှာတိဆောက်မဲ့ရေအားလျှက်စက်စီမံကိန်းတွေကိုလည်းဒေသခံတွေကကန့်ကွက်နေကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့အပြင်စိုက်ပျိုးမြေတွေဆုံးရှုံးမှဖြစ်လို့သဘောမတူကြောင်းဒေသခံတွေကဆန္ဒထုတ်ဖော်တာတွေမကြခဏဆိုသလိုပြုလုပ်ပြီးတော့ပြောနေကြပါတယ်လက်စစ်တအားရရှိရေးအတွက်ရှမ်းပြည်နယ်အတွင်းကမြစ်တွေချောင်းတွေအားလုံးလိုလိုမှာအစိုးရကရေကာတာစောက်ဖို့စီစဉ်နေတာမဖြစ်သင့်ဘူးလို့မြင့်ငယ်မြစ်ပေါ်မှာရေကာတာတည်ဆောက်မဲ့အရေးဦးဆောင်ကန့်ကွက်နေသူတိဘောဒေသခံဆိုင်ထန်းအိုက်ကပြောပါတယ်
ရှိသည်များမြစ်တွေရှိသည်များချောင်းတွေကျွန်တော်ရှမ်းပြည်နယ်တွေကအားလုံးရှောက်ဖို့ဆီစဉ်နေတယ်ဒါကတော့ကျွန်တော်တို့လက်စစ်မီလီယီထက်တော့မကဘူးပေါ့နော်အစိုးရဘက်ကစီယုံရေးစကလုံးလို့ပဲကျွန်တော်တွေ့ရတာပေါ့နော်တကယ်တကယ်အဲ့လောက်ထိမီလင်းဖို့လောက်ပဲဆိုလို့ရှိရင်အဲ့လောက်ထိထက်လည်းမလိုပါဘူးတခြားနီလန်းတွေနဲ့လည်းဒီလက်စစ်မီရဖို့လှုပ်လို့ရပါတယ်ပေါ့နော်
ညငယ်မြို့ပေါ်မှာတိစောက်ဖို့ရှိတဲ့ရေကတာစီမံကိန်း၃ခုရှိပါတယ်။တစ်ခုကကြောင်မဲနဲ့တိဘောမြို့နယ်ဂျားကစီမံကိန်းဖြစ်ပြီးတော့အဲ့ဒီစီမံကိန်းကနေလျှက်စက်မကဝက်တရာထွက်ရှိမယ်လို့ရထားပါတယ်။ကြောင်မဲမြို့နယ်အထက်ရေရွာရေအားလျှက်စက်စီမံကိန်းကနေလျှက်စက်မကဝက်280နဲ့နောင်ချုံမြို့နယ်အတွင်းမှာတိစောက်မဲ့ရေကတာစီမံကိန်းကမကဝက်930ထွက်မယ်လို့ရထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းသုံးဆွဲဖို့လျှက်စက်ဓာတ်အားထုတ်လုပ်မှုဟာမဂါဝတ် 9,000 ခန့်ရှိပြီးတော့အမှန်တကယ်သုံးဆွဲရရှိမှုဟာ 3,000 ခန့်သာရှိကြောင်းကျန် 2,000 ခန့်ကလေလွင့်ဆုံးရှုံးနေတယ်လို့မြမပြန်ပြည့်မြေစွမ်းရင်အသင်းကဥအောင်မြင့်ကပြောပါရယ်လျှက်စက်ဓာတ်အားကိုရေအားကနေအဓိကထုတ်လုပ်သုံးဆွဲနေတာဖြစ်ပြီးကြောင်မီးသွေးသုံးပြီးလျှက်စက်ဓာတ်အားထုတ်လုပ်တာနဲ့ဓာတ်ငွေသုံးထုတ်လုပ်တာတွေအနည်းချင်းရှိနေပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရွက်နေသူတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့လျှက်စက်မီရရှိရေးဆောင်ရွက်ရမှာစွန့်ပစ်ပစ္စည်းတွေကနေလျှက်စက်ဓာတ်အားထုတ်လုပ်ဖို့ဆိုလာပါဝါစနစ်နဲ့ထုတ်လုပ်ဖို့နဲ့ပြန်ပြည့်မြဲစွမ်းအင်တွေကနေထုတ်လုပ်ဖို့တိုက်တွန်းတာတွေရှိနေပါတယ်ရှင်။ကျွန်မဝေမာထွန်းပါ